အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်စစ်သွေးကုမ္ပဏီ CTE ကိုတက္ကသိုလ်မှုတွေဖျက်ရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးရေဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားအီရန်နိုင်ငံနေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုအတွက်အလုပ်သမား9000ကျော်လောက်ရှိတဲ့ CTE ကုမ္ပဏီကဒေါ်လာ10,000ပေးဆောင်မှုနောက်ဒေါ်လာ300အာမခံထားဖို့နဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘုတ်ဖွဲ့တစ်ခုလုံးကိုအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တဲ့အကြောင်းဝန်ကြီးရော့စ်ကအမေရိကန်ရုပ်သံ CNBC ကိုပြောဆိုလိုက်ကြပါတရုတ်စစ်သွေးလုပ်ငန်းကြီးပေါ်ရှေ့လျှောက်စီးကန်းနဲ့တင်းကျပ်သွားမှဖြစ်ကြောင်းလည်းပြောပါရယ်တရုတ်ကုမ္ပဏီကိုပြင်းပြင်းထန်ထန်အပြစ်ပေးလိုက်တဲ့အတွက်အမေရိကန်ရဲ့ကုန်သွယ်ရေးစီးမင်းတွေကိုချိုးဖောက်နိုင်ခြေရှိသူတွေပေါ်ဟန်တားရရောက်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကုန်သွယ်ရေးစီးမင်းတွေကိုလိုက်နာကျင့်သုံးမှုအမေရိကန်ကုသရေးဝန်ကြီးဌာနကရွေးချယ်ထားတဲ့အဖွဲ့တစ်ဖွဲ့ကိုလည်း CTE ကုမ္ပဏီကစနစ်ငှားရမ်းအသုံးပြုဖို့လည်းသဘောတူညီချက်မှာထည့်သွင်းထားပါရယ်တရုတ်စစ်သွေးလုပ်ငန်းနဲ့သဘောတူညီနိုင်မှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့တွင်းကုန်ကုန်စီးချမှုတွေအတွက်စစ်ဆန်ညီနိုင်မှုတွေမှာတစုံတရာရက်ခတ်မှုရှိလိမ့်မယ်လို့မထင်ကြောင်းလဲအမေရိကန်ကုသရေးဝန်ကြီးကပြောဆိုထားပါတယ်